ဂျာမနီနိုင်ငံမှာလက်နက်ကိုင်အာဏာသိမ်းမှုကြိုးစားတယ်လို့တန်လျာရှိသူလက်ရဆုံး25ယောက်ကိုရတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ဂျာမနီနိုင်ငံတဝန်းမှာရတပ်ဖွဲ့ဝင်ထောင်ချီကစင်းနှင်းရှာဖွေဓာတ်တွေလုပ်ခဲ့ပြီးလိုက်လံဖမ်းဆီးနေပါတယ်။အကြမ်းဖက်မှုတံပြန်နဲ့စစ်စီရေးလုပ်တာဖြစ်တယ်လို့တရားရေးဝန်ကြီးမာကိုဘော့စမန်ကပြောဆိုပြီးတန်လျာရှိသူတွေဟာနိုင်ငံတော်လက်နက်ကိုင်တိုက်ခိုက်ဖို့စီစဉ်ခဲ့တာဖြစ်ကောင်းဖြစ်မယ်လို့သူကပြောပါတယ်။ဂျာမနီနိုင်ငံရဲ့ပြည်နယ်16ပြည်နယ်တွေကဆက်တဲ့ပြည်နယ်မှာနေရာပေါင်း130ကိုရဲတပ်ဖွဲ့ဝင်3000ကျော်ကဒီနေ့ဗုဒ္ဓဦးနေမှာစီးနှင်းရှာဖွေနေတယ်လို့ဘူအစိုးရရှေ့နေတွေကပြောပါတယ်။အကြမ်းဖက်အဖွဲ့ဝင်ဖြစ်တန်နီယာရှိသူဂျာမနီနိုင်ငံသား22ယောက်ကိုဖမ်းဆီးခဲ့တယ်လို့ရှေ့နေတွေကဆိုပါတယ်။သူတို့ဟာနာဇီဂျာမန် Empire နိုင်ငံသားများလှုပ်ရှားမှုအဖွဲ့အထိပ်ပဲရတဲ့ Reich Citizens Movement အဖွဲ့နဲ့ဆက်ဆက်နေတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။တချို့အဖွဲ့ဝင်တွေကဒုတိယကမ္ဘာစစ်အပြီးဂျာမန်ဖွဲ့စည်းပုံကိုလက်မခံကြဘဲအစိုးရကိုဖြုတ်ချဖို့ဆိုနေကြတဲ့သူတွေဖြစ်ပါလေ။အဲ့ဒီအကြမ်းဖက်အဖွဲ့ကိုပန့်ပိုးနေတယ်လို့တန်ရရှိလာကြောင်းရုရှားနိုင်ငံသားတယောက်အပါအဝင်အခြား3ယောက်ကိုလည်းဖမ်းဆီးလိုက်ပါတယ်။အဆိုပါလက်ရဆုံးဝါဒီတွေဟာဂျာမန် Empire နဲ့ American လက်ရဆုံးယူဆ QAnon အတွေ့ခေါ်တွေကိုခံယူထားကြသူတွေဖြစ်ပြီးနိုင်ငံတော်ကိုလက်နက်ကိုင်စန့်ကျင်အာဏာရယူဖို့အစီအစဉ်ရှိတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဂျာမနီရဲ့ပြည်တွင်းလုံခြုံရေးကိုအကြီးအမားဆုံးချိန်ချောက်တာဟာလက်ရဆုံးဝါဒီတွေဖြစ်တယ်လို့တာဝန်ရှိသူတွေကထပ်ခါထပ်ခါသတိပေးခဲ့ပါတယ်။